နှစ်သက်ကူအကျိုးကာလမှာရာနဲ့ချီတဲ့အကျဉ်းသားတွေကိုနိုင်ငံတော်အစိုးရကမနေ့ကပြန်လွှတ်လိုက်တဲ့အထက်လွှတ်ပေးတဲ့နယ်လို့အများကယူဆထားသူတွေပါဝင်ခြင်းရှိသေးပါဘူး။ပြည်ရင်းပြည်ပဖီအားတွေနဲ့အောင်းလို့အမရဖြစ်နေတာတွေရင်ဆိုင်နေရတဲ့ NLD အစိုးရအနေနဲ့အခုလိုနှစ်သက်ကူအချိန်ကာလကိုအခွင့်အကောင်းယူပြီးနိုင်ငံရေးအကျဉ်းသားတွေပါဝင်ပြန်လွှတ်ပေးတဲ့သူတွေကိုလွှတ်ပေးခြင်းအဖြစ ကအချင်းသားတွေကိုလွှတ်ပေးလေရှိပြီးဒီနေ့တကြံအကျိုးကာလ AB စနစ်ရက်နေ့ကရာနဲ့ချီတဲ့အချင်းသားတွေပြန်လွှတ်ပေးလိုက်တဲ့အထက်မှာတော့လွှတ်ပေးတဲ့လို့အများကမျှော်လင့်ထားကြတဲ့နိုင်ငံရေးအချင်းသားတွေပါလာခြင်းမရှိပါဘူး NLD အစိုးရရင်ဆိုင်နေရတဲ့နိုင်ငံတကာအဖိအားတွေရောကြနိုင်ဖို့ရိုက်တာသတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီနှစ်တည်းကူးမှာပြန်လွှတ်ပေးမလားဆိုတဲ့မျှော်လင့်ချက်မျိုးလူမှုကွန်ရက်မီဒီယာပေါ်မှာပြည်တွင်းပြည်ပကရေးသားကြသလိုရခိုင်အရေးတင်းမာမှုတွေကိုပြေလျော့နိုင်ဖို့ရခိုင်နိုင်ငံသားခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာအေးမောင်ကိုပြန်လွှတ်ပေးမလားဆိုပြီးတော့လည်းမျှော်လင့်နေကြတာပါနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်မပေးနိုင်တဲ့ခိုင်မာတဲ့အကြောင်းတရားတွေ NLD အစိုးရမှရှိကောင်းရှိမှဖြစ်ပေမဲ့အခုလိုနှစ်တည်းကူးအချိန်အခါကိုအခွင့်ကောင်းယူပြီးရိုက်တာသတင်းတော့ဒီကိုတော့ပြန်လွှတ်ပေးတဲ့လို့အမေရိကန်ပြည်ထောင်စုကနိုင်ငံရေးလှိလာသုံးသက်သူဒေါက်တာတင့်ဆွေကမြင်ပါတယ
်အခုလိုအကျဉ်းကျနေတဲ့တွေလွတ်ပေးတာတော့ကြိုးကြိုးသိပါတယ်အဲ့ဒီမှာလာမယ့်ရွေးကောက်ပွဲကိုညွှန်မှန်းပြီးတော့ NLD ကဒီအကျဉ်းသားလွတ်ပေးတာပဲဖြစ်ဖြစ်တခြားတခြားသောဟလာလူလူကြိုက်မဲ့ဒဏ္ဍာရီပေါ်ပူလာဖြစ်မဲ့ဟာတွေတခုမှလောက်တာတော့မရှိဘူးခင်ဗျသူကလည်းအဆင်ဟာတော့မရှိတဲ့ဆိုတာတခုဖြစ်တော့ဒါကိုတော့သတိပြုနေလို့ကျွန်တော်အမြင်ပါတယ်ဘာတဲ့ချက်ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့ပုံကိုယ်တွေမှာ NLD အစိုးရအနေနဲ့ဒီတခြားကြည့်စရာအချက်တွေအများကြီးရှိပါလိမ့်မယ်။ဥပမာဒီလိုနိဖာနာနဲ့ဆိုင်တဲ့ကိစ္စကတပိုင်းပေါ့နော်။ NLD မှာအဲ့ဒီလိုခံလုံတဲ့အကြောင်းပြချက်ရှိလို့မလွတ်တာလားဆိုတဲ့တစ်ချက်တော့ကျွန်တော်ဒီတံတရာရှိပါတယ်ခင်ဗျ။နောက်တစ်ချက်ကတော့နိုင်ငံရေးအရာဥပမာဟိုဒရင်ောက်ပြောပေါ့နော်။မီဒီယာနဲ့ပတ်သက်နေကျွန်တော်ဟိုဗမာပြည်တပီရဲတင်ကြည့်တာပေါ့ဗျာ။ငမန်တကထုံးနေရပေါ့နော်။လွတ်ပေးတဲ့နေဒီတဲ့နောက်နဲ့တဲ့မရခွန်ကိစ္စကိုတော့ပြန်ဆွတ်တည်ပြကျွန်တော်တဲ့နောက်ဒီပေကောင်ကျွန်တော်လိုက်ခင်းတယ်။အဲ့ရောက်နေတဲ့ဗာတယ်လို့လည်းကျွန်တော်ငေးချင်တယ်လို့ပြောကြပ
ါအကျဉ်းသားတွေကိုပြန်လွှတ်ပေးနိုင်တဲ့နီလန်းအမျိုးမျိုးရှိတဲ့အထက်မှာသမရရဲ့လုပ်ပိုင်ခွင့်အရလူငယ်ချမ်းသာခွင့်ပေးတာမျိုးရှိပေမဲ့ NLD အစိုးရရဲ့လုံနီးလုံဟန်ကိုကြည့်ရင်နိုင်ငံရေးအကျဉ်းသားတွေကိုလူငယ်ချမ်းသာခွင့်နဲ့လွှတ်ပေးပါမလားဆိုတဲ့တန်တရာဝင်မိကြောင်းဟောင်ကောင်အခြေစိုက် HRC အာရှလူအခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီဆိုရတဲ့ကအုပ်ချုပ်ရေးတရားစီရင်ရေးဥပဒေပြင်စတဲ့ကဏ္ဍ၃ရပ်ကိုတည်ထောင်စီခွဲထားတာဖြစ်တဲ့အတွက်တရားစီရင်ရေးနဲ့ပတ်သက်တဲ့ကဏ္ဍတွေမှာတော့တရားရုံးချုပ်အထူးနောက်ဆုံးအယူခံဝင်ပြီးတော့ဆုံးဖြတ်ပြီးတဲ့ကိစ္စရပ်ဒီမှာတော့သမရရဲ့နိုင်ငံချမ်းသာအခွင့်ကိုတုံးပြီးတော့လူပင်းလူပင်းကောင်းလူပင်းနိုင်တယ်။အဲ့ဒီလိုမဟုတ်ပဲနဲ့ဒီလိုတရားရုံးအစဉ်အဆက်ကိုအယူခံတက်နိုင်သေးတဲ့အဆင့်မျိုးဖြစ်နေတယ်ဆိုလို့ရှိရင်တော့ဒါအစိုးရအာဏာသုံးပြီးတော့လွတ်လိမ့်မယ်လို့တော့ကျွန်တော်ကတော့မထင်ပါဘူးခင်ဗျ။ဥပမာရှိတဲ့ကိုကလုံးလို့ဆိုလို့ရှိရင်ဒီတရားရုံးချုပ်ကိုအယူခံတင်ထားတယ်။အယူခံတင်ထားတဲ့ဥစ္စာအမင်းချဖို့အတွက်နောက်ထပ်တစ်လလောက်ကြာရင်လုပ်ပေးမယ်ဆိုလို့ရှိရင်အဲဒီတရားရုံးချုပ်ကဥပဒေနဲ့ညီလုပ်ပေးတယ်ဆိုရင်လုပ်ပေးလိုက်မှာဖြစ်တယ်။ဒုနည်းသူသွားပဲတော်တော်ကိုယ်စားလှယ်ဒေါက်တာအီမောင်ဆိုလို့ရှိရင်လည်းတန်တရားရုံးလို့အယူခံတက်မယ်။ဒါမှမဟုတ်တရားရုံးချုပ်ကိုအယူခံတက်မယ်။အဲဒီလိုတရားရုံးအစဉ်အဆက်နေတက်တဲ့အခါမှာအထက်တရားရုံးတွေကအောင်ရင်ဝင်ဆုံးဖြတ်ချက်တွေမှားရင်းနေတယ်ဆိုလို့ရှိရင်ရင်ဆိုင်ပြီးတော့လုပ်ပေးရင်လုပ်ပေးလိုက်နိုင်တယ်။ဒီလိုမျိုးလူငယ်ချမ်းသာကွေးနေတော့သမရကနေပြီးတော့အောက်တရားရုံးရဲ့ဆုံးဖြတ်ထားတဲ့ဆုံးဖြတ်မှုပေါ်မှာသွားမှုပြီးတော့လွတ်ပေးလိမ့်မယ်လို့တော့ကျွန်တော်တော့မထင်ပါဘူး
။ AB စနစ်ရက်နေ့ကပြန်လွှတ်ပေးလိုက်တဲ့အကျဉ်းသားအလုံးဟာရာဇဝတ်ပြစ်မှုတွေအရအကျဉ်းကျခံခဲ့ရသူတွေဖြစ်ပြီးပြစ်ဒဏ်ကျစဉ်ကာလမှာစီကံနဲ့အညီကောင်းမွန်စွာနေထိုင်တာကြောင့်ရှော့ရဲ့ခံစားခွင့်အရလွှတ်ရဲ့နှီးသူတွေကိုပြန်လွှတ်ပေးတာမျိုးဖြစ်ကြောင်းနိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကပြောပါတယ်။နိုင်ငံရေးအကျဉ်းသားတွေလို့တတ်မှတ်ခံထားရသူတွေကကလေးစစ်သားအမှုနဲ့ထောင်ကျခံနေရတဲ့ကိုအောင်ကိုထွေးကိုစင်းနှုံးကြဆင်းရဲလှုပ်ရှားမှုအဖွဲ့ကကိုထင်ကျော်တို့လည်းပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူးခင်ဗျာ